ကာဇာဒေသမှာအစ္စရေလရဲ့မစ်ဆိုင်းဒုံးလက်နဲ့တိုက်ခိုက်မှုတစ်ခုကြောင့်အမျိုးသမီးတစ်ယောက်နဲ့နှစ်နှစ်အရွယ်မိန်းကလေးငယ်တစ်ယောက်သေဆုံးခဲ့တယ်လို့ပါလက်စတိုင်းအာဏာပိုင်တွေကပြောပါရယ်။အစ္စရေလနဲ့ပါလက်စတိုင်းကြားအပြစ်ခတ်ရစဲရေးဆွေးနွေးမှုတွေပြတ်ပြားသွားခဲ့ပြီးတဲ့နောက်မှာပထမဆုံးသေဆုံးမှုလည်းဖြစ်ပါရယ်။အင်္ဂါနေ့ဒေသစံတော်ချိန်ည12နာရီမှာသဘောတူထားတဲ့အပြစ်ခတ်ရစဲမှုကုန်ဆုံးခဲ့ပါရယ်။ဒါပေမဲ့လည်းအဲ့ဒီအချိန်မရောက်ခင်နိုင်ပိုင်းအလိုမှာကာဇာဘက်ကနေပြီးတော့စစ်သွေးကြွတွေကရော့ကက်ဒုံးလက်နဲ့တွေနဲ့အစ္စရေလတောင်ပိုင်းကိုပစ်ခတ်ခဲ့ပါရယ်။အစ္စရေးဘက်ကလည်းလေကြောင်းတိုက်ခိုက်မှုနဲ့တုံ့ပြန်ခဲ့သလိုအီဂျစ်နိုင်ငံကိုင်ရိုမြို့မှာအပြစ်ခတ်ရစဲရေးဆွေးနွေးနေတဲ့ညှိနှိုင်းရေးမှုတွေကိုပြန်လာခဲ့ဖို့အတွက်အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နတန်ယာဟူကအမိန့်ပေးခဲ့ပါတယ်။ဒီအပြစ်ခတ်ရစဲရေးသဘောတူထားချိန်မကုန်ခင်မှာရော့ကက်ဒုံးလက်နဲ့တွေနဲ့ပစ်ခတ်တာဟာသူတို့မဟုတ်ဘူးလို့ဟာမတ်စ်အဖွဲ့ပြောခွင့်ရသူဘက်ကတော့ပြောပါရရှင်။